တိနိုင်ငံမန်ချက်စတာမြို့မှာဒီနေ့လနေ့ကဖြစ်သွားခဲ့တဲ့အထိကံပုံခွဲမှုနဲ့ဆက်နွယ်ပြီးတိတိငယ်တပ်ဖွဲ့ကအခုချိန်ထိလူ9ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးဖြစ်ပါတယ်။အလားတူပဲလက်ပြနိုင်ငံမှာရှိတဲ့ဒေသအထိကံပုံခွဲသမားရဲ့ဖခင်ဖြစ်သူနဲ့ညီတို့ကိုလည်းတပ်ဆိုင်ရာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။လူပေါင်း22ယောက်တည်ဆုံးပြီး59ယောက်ဒဏ်ရာရခဲ့တဲ့ဒီတပ်ခတ်မှုရဲ့နောက်ဆက်တွဲအခြေအနေတွေကိုတင်ပြပေးပါမယ်။မန်ချက်စတာအကဘာယုံမှာအထိကံပုံခွဲတက်ခတ်ခဲ့တဲ့ဆယ်မန်အဘက်ဒီရဲ့ဖခင်ဖြစ်သူရမဒန်အဘက်ဒီကိုဗုဒ္ဓနေမှာဖမ်းဆီးလိုက်ပြီးညီဖြစ်သူဟာရှင်ကိုတော့အင်ဂါနေကလီဗျားနိုင်ငံထရီပိုလီမြို့မှာဖမ်းဆီးလိုက်ကြောင်းလီဗျားအကြမ်းဖက်မှုတပ်ဖြတ်ရေးဌာနပြောခွင့်ရအာမက်ဘင်ဆယ်မန်ကရိုက်တာသတင်းဌာနကိုပြောပါတယ်အထိကံပုံခွဲတက်ခတ်ခဲ့တဲ့ဆယ်မန်အဘက်ဒီဟာလီဗျားမိဘနှစ်ပါးကနေပြည်တွင်းနိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးသူဟာမကြသေးခင်က IS Islamic စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုတာကိုသိရှိခဲ့တဲ့အတွက်လွန်ခဲ့တဲ့တစ်လကျော်လောက်ခေတ်ကသူ့ကိုနောက်ရောက်ခံလိုက်နေခဲ့ကြောင်းအာမက်ဘင်ဆာမန်ကပြောပါတယ်ဗုံးဖောက်ခွဲမှုနဲ့ပတ်သက်လို့မန်ချက်စတာမြို့မှာအင်္ဂါနေ့ညကဖမ်းဆီးလိုက်တဲ့၃ဦးအပါအဝင်ပုထုနဲ့ကလည်းအမျိုးသမီးတဦးကိုထပ်မံဖမ်းဆီးလိုက်တာကြောင့်လေပြားနိုင်ငံမှာဖမ်းဆီးလိုက်တဲ့အထင်ကံဗုံးခွဲသူဆယ်မန်အဘဒီရဲ့ဖခင်နဲ့ညီဖြစ်သူအပါအဝင်အခုချိန်မှာဖမ်းဆီးရမယ့်သူစုစုပေါင်း6ဦးရှိသွားပြီဖြစ်ပါတယ်မန်ချက်စတာမြို့အခလာရုံမှာကျင်းပတဲ့ American Pop ဆိုတော့ Ariana Grande ရဲ့ဂီတဖြော်ပြပွဲကိုအသေးခံဘုံခွဲတက်ခတ်ခဲ့တဲ့ Salman Abadi အနေနဲ့ဒီတက်ခတ်မှုကိုသူတူးတည်းပြုလုပ်ခဲ့ခြင်းမဟုတ်ဘူးလို့ပြည်တင်ရဲတပ်ဖွဲ့ကယုံကြည်ထားတာကြောင့်သူနဲ့ဆက်နွယ်မှုရှိတဲ့နေရာတွေကိုပြည်တင်ရဲတပ်ဖွဲ့ကအပူတပြင်းလိုက်လံရှာဖွေစစ်ဆေးနေကြောင်း Manchester မြို့ရဲချုပ် Ian Hopkins ကသတင်းတောက်တွေကိုပို့ထုတ်နေမှာပြောပါတယ
် You will be aware that the level of activity in this investigation is intense.And is continuing at a fast pace. We have made 3 further arrests in connection
with the case. The case is now being investigated in the area of the case. The case is now being investigated in the area of the case. The case is now being investigated in the area of the case. The case is now being investigated in the area of the case.ဒီနေ့မွန်လဲပိုင်းမှာလဲမန်ချက်စတာမြို့လေကောင်ကအိမ်တိမ်ကိုကျွန်တော်ဝင်ရောက်ပြီးဘေးလူတွေမထိအောင်ထိန်းချုပ်ဖောက်ခွဲမှုတရလုပ်ခဲ့ပါတယ်။အဲ့လိုလှုပ်ဆောင်နိုင်ဖို့အတွက်အနီးအနားမှာရှိတဲ့ရထားပူဓာရီကိုမလွှတ်မဆောင်တာခေတ္တပိတ်လိုက်ရပြီးအခုဆိုရင်သက်ဆိုင်ရာအရာရှိတွေကအဲ့ဒီမှာပဲနေရာယူထားကြဆဲဖြစ်ပါတယ်
။ပြည်တွင်းရဲတပ်ဖွဲ့အနေနဲ့ဒီတက်ခတ်မှုကိုကျေပြန့်တဲ့ကွန်ရက်အဖွဲ့ကပြုလုပ်ခဲ့တယ်လို့ယူဆပြီးဂွင်းဆက်တွေကိုလိုက်လံစုံစမ်းစစ်ဆေးနေကြောင်းလဲရဲချုပ် Ian Hopkins ကပြောပါတယ်
I think it's very clear that this is a network that we are investigating and as I said it continues at a pace that is extensive.
ကိုရက်ခုကိုကျွန်တော်စုံစမ်းစစ်ဆေးနေရတယ်ဆိုတော့စဉ်းစားထေချပါတယ်။အခုကျွန်တော်ပြောနေတဲ့အချိန်မှာပဲမန်ချက်စတာမြို့တဝန်းလုံးမှာစုံစမ်းစစ်ဆေးမှုတွေကိုအစင်းမြန်မြန်နဲ့အပြင်းထန်လုပ်ဆောင်နေပါတယ
်။တနင်္လာနေ့ညကတိုက်ဆုံသွားခဲ့တဲ့22ဦးထဲမှာရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်ကြောင်းရဲချုပ် Ian Hopkins ကတင်ပြောက်တွေကိုပြောပါတယ်။
I'm also aware of speculation on social media and the wider media around the occupation of one of the victims. Very sadly, I
can't say that the social media and the wider media are the social media and the wider media are the social media and the wider media are the social media. I'm going to say that the social media and the wider media are the social media. The social media and the wider media are the social media. I'm going to say that the social media and the wider media are the social media. I'm going to say that the social mediaသူဘောဆိုတာကိုကျွန်တော်အနေနဲ့အခုချိန်မှာမပြောနိုင်သေးပါဘူ
းအထိကံဘုံခွဲတက်ခတ်ခဲ့တဲ့ဆယ်မန်အဘေဒီဟာမန်ချက်စတာအကစားရုံမှာအဲ့ဒီလိုဘုံခွဲတက်ခတ်မှုမပြုလုပ်ခင်လီဗျားနိုင်ငံကိုတည်င်းပတ်၃ပတ်လောက်တွားရောက်ခဲ့တယ်လို့ဆိုပါတယ်သူဟာလီဗျားကပြန်လာပြီးရပိုင်းအတွင်းမှာပဲအခုလိုအထိကံဘုံခွဲတက်ခတ်ခဲ့တာဖြစ်ပါတယ်ဗြိတိန်ရဲ့အကြမ်းဖက်မှုအနေနဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိတတ်မှတ်လိုက်ပြီးတနက်ကန်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထရီဇာမေကအင်္ဂါနေ့မှာကြေညာခဲ့ပြီးနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးပြောကြားထားပါတယ်ခင်ဗျာ